Washington Post သတင်းစာကဆော်ရီသတင်းတောက်ဂျမဲလ်ခရှိုဂီတည်ဆုံးသွားတယ်လို့ဆော်ရီအာရေဗျာနိုင်ငံကဝန်ခံလိုက်ပါတယ်ခရှိုဂီဒါဒီတူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စီဝင်ရုံးအတွင်းမှာရုံးရင်းဆန်ခတ်အချင်းများရာကနေတည်ဆုံးသွားခဲ့တာဖြစ်ပြီးတော့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့ဆော်ရီအစိုးရပိုင်းရုပ်သံကပြောကြားလိုက်ပါတယ်ဆော်ရီအာရေဗျာနိုင်ငံရီယက်မြို့ပေါ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
Sorry တဲ့နောက်ကျွန်မကာရှူဂီတည်ဆုံးသွားတယ်ဆိုတာကို Sorry Arabia နိုင်ငံကဝန်ခံလိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Sorry နိုင်ငံရဲ့အရှေ့မင်းသား Mohammed bin Salman ဦးဆောင်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားလိုက်ပါတယ်။တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ကနဦးစစ်ဆေးချက်တွေအရအစိုးရအကြီးအကဲအရာရှိ5ဦးကိုတာဝန်ကရက်ဆက်လိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးတို့ကိုလည်းဖမ်းဆီးလိုက်တယ်လို့ Sorry အစိုးရကပြောကြားလိုက်ပါတယ်။ယာရုကနေဖြုတ်ကြားလိုက်တဲ့အထက်မှာ Sorry အိမ်ရှေ့ဆန်မင်းသားနဲ့နှီးဆက်တဲ့အကြံပေးဆော့ဒ်အယ်ကာတာနီထောက်လိုင်းဒုတိယအကြီးကဲဗိုလ်ချုပ်အာမက်အယ်အာစီရီတို့ပါဝင်တယ်လို့ရီယက်ဒေတာစံတော်ချိန်တောက်ချာညမှာထွက်ပေါ်လာတဲ့သတင်းတွေကဆိုပါတယ်တောက်ချာနေတုန်းကတော့ဝါရှင်တန်ဒီစီမြို့တော်မှာဆန္ဒပြတဲ့သူတွေကအင်မီရော်ကနေနိုင်ငံသားရေးဝန်ကြီးဌာနအထိကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့ခရှိုဂီယာအော်တိုဘာ၂ရက်နေ့ကအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံအတွင်းမှာတတ်ခံရပြီးအပိုင်းပိုင်းဖျက်ခံရတာဖြစ်တယ်လို့တူရကီသတင်းတွေကဖော်ပြနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရအနေနဲ့ပြင်းပြထန်တဲ့အရေးယူဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့ဆော်ရီအိမ်ရှိတဲ့မင်းသားတို့အင်္ဂါနေ့ကတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်အမတ်တွေနဲ့လူခွင့်တက်ကြလို့ရှားသူတွေကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဗီယိုသင်းတော်ဂရက်တာဗန်စတရန်နဲ့မက္ကဆီကိုစီးတီးမှာတောက်ချာနေကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအထွေမှာတော့နိုင်ငံသားဝန်ကြီးပွန်ပီယိုကဆော်ရီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ
်။ When I traveled to Saudi Arabia, I met with the King, I met with the Crown Prince at great length, I met with Foreign Minister Zubair.
ကျွန်တော်ဆော်ရီအာရေဗျာကိုရောက်တော့ဗီဂျင်းနဲ့တွေ့ပါတယ်ပြီးတော့အိရှေ့မင်းသားနဲ့လည်းချင်းတော်ကြတွေ့ခဲ့ပါတယ်ဒါပြင်နိုင်ငံခြားရေးဝန်ကြီးအဒက်ဂျူဗီယာနဲ့လည်းတွေ့ခဲ့ပြီးအမေရိကန်ပြည်သူအနေနဲ့ဒီကိစ္စကိုအလွန်မင်းအလေးနဲ့ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်တရားဥပဒေမဲ့တပ်ဖြတ်တာတွေနဲ့ဒီလိုလုပ်ရမျိုးတွေကိုကျွန်တော်အနေနဲ့သဘောမတူတဲ့အကြောင်းဒါအမေရိကန်စံတန်ဘိုးနဲ့လည်းမကိုက်ညီတဲ့အကြောင်းပြီးတော့ဒီကိစ္စဆော်ရီကောင်စီဝင်ရုံးတွေမှာဖြစ်သွားတဲ့အတွက်သူတို့မှလည်းတာဝန်ရှိပါတယ်
ဒါမဲ့လည်းအမေရိကန်အစိုးရအနေနဲ့ဆော်ရီနိုင်ငံပေါ်မှာလူခွင့်ရေးစံနှုန်းတွေနဲ့အညီပြောဆိုသွားလိမ့်မယ်မထင်ကြောင်းဆော်ရီနိုင်ငံဆိုင်ရာအမေရိကန်သံမဟောင်း James Smith ကတော့ပြောပါတယ
် This administration has defined a transactional relationship with Saudi Arabia
အခုလက်ရှိအမေရိကန်အစိုးရနဲ့ဆော်ရီအာရေဗျာနဲ့ဆက်ဆံရေးကတစ်ဖက်နဲ့တစ်ဖက်အကျိုးမျှော်ကိုပြီးတိစောက်ထားတဲ့ဆက်ဆံရေးမျိုးဖြစ်ပြီးအရင်တုန်းကတော့ကျွန်တော်တို့နဲ့သူတို့ဆက်ဆံရေးကမဟာဗျူဟာမြောက်ဆက်ဆံရေးပါကျွန်တော်တို့အဲ့ဒီမှာရှိတော့ကကျွန်တော်တို့အနေနဲ့အမျိုးသမီးအခွင့်အရေးလူအခွင့်အရေးနဲ့အများပြည်သူအသုံးပြုနိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးလို့ရပေမဲ့အခုအခါမှာတော့အဲ့ဒါတွေဘာမှလုပ်လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့နှစ်နိုင်ငံကြားကဆက်ဆံရေးငွေကြေးအကျိုးအမြတ်ပေါ်မှာအဓိကထားလှုပ်ဆောင်နေလို့ဖြစ်ပါလေ
။ပါတီနယ်စလုံးကအထက်လွှတ်တော်အမတ်များအဖွဲ့ကတော့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ်။ Woodrow Wilson Center က Robin Wright ကတော့အခုလိုပြောပါတယ်
The Republicans have been tougher, I think, vocally out front than the Democrats have. Mm-hmm. And
Republican တွေဟာ Democrat တွေထက်ပိုပြီးခိုင်ခိုင်မာမာရှိတယ်။ပိုပြီးကြဲကြဲလန်းလန်းပုံဝင်နေပြောထားတယ်လို့ကျွန်မထင်ပါတယ်။ဒီလိုပါတီနှစ်ရက်လုံးကတူညီတဲ့ထောက်ခံမှုမျိုးပေးတာဝါရှင်တန်မှာတိတ်ပြီးမတွေ့ရပါဘူး။ဒီတစ်ခုတည်းတောင်မှဖြစ်မလာပဲ
။အခုနောက်ဆုံးဆော်ရီအာရေဗျကထွက်လာတဲ့သတင်းချက်လက်စ်ပေါ်မှာ American ဆိုရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာသုံးပြရတော့မှာပါ။Sorry အစိုးရကသတင်းတော့ဂျမောခါရှိုဂီဘာဖြစ်သွားလဲဆိုတာကိုလုံးဝမသိပါဘူးလို့ပြီးခဲ့တဲ့သတင်းနှစ်ပတ်လုံးမှာညှင်းဆုံနေကြတာဖြစ်ပါတယ်ခင်ဗျာ